ပင်လယ်ပင်လယ်ော်အလဲပိုင်းနဲ့ရှစ်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာ48နာရီအတွင်းဆိုင်ကလုန်းမုန်တိုင်းအဖြစ်အားကောင်းလာနိုင်ပြီးမြန်မာနိုင်ငံကမ်းရိုးတန်းဘက်ကိုဥတီရွေလျားလာနိုင်တဲ့အတွက်မြန်မာနိုင်ငံမိုးလေဝသဌာနနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေလိမ္မော်ရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။လေးတိုက်နှုန်းကတနာယီကိုပြင်းအား35မိုင်နှုန်းရှိမယ်လို့ခန့်မှန်းထားပြီး23ရက်နေ့ကနေ25ရက်နေ့အတွင်းမှာရခိုင်ပြည်နယ်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်မွန်ပြည်နယ်တွေမှာနေရာအနှံ့မိုးထစ်ချုံရွာနိုင်တယ်လို့နေရာကွက်ကြားမိုးကြီးမှုတွေလည်းဖြစ်နိုင်တယ်လို့မိုးလေဝသဌာနကသတိပေးထားတာဖြစ်ပါတယ်။ဒါအပြင်ဆိုက်ကလုန်းမုန်တိုင်းကြောင့်မြဝကျွန်းပေါ်မုတ်တမာကွေမွန်ပြည်နယ်နဲ့တနင်္သာရီကံယူတန်းတခြားနယ်ကမ်းလွန်ပြင်လယ်ပြင်မှာတခါတရံမိုးတက်လေပြင်းကြာရောက်ပြီးလှိုင်းကြီးမှုတွေဖြစ်နိုင်တဲ့အတွက်လည်းကန်နီကန်ဝေးငါးဖန်းရေရင်တွေနဲ့သင်္ဘောတွေကြိုတင်သတိရှိကြဖို့ကိုလည်းနှိုးဆော်ထားပါတယ်။မိုးလေဝသပညာရှင်ဦးထွန်းလွင်ရဲ့ Facebook လူမှုကွန်ရက်မှာတော့ AR တိုင်းကိုမုန်တိုင်းရက်ခတ်နိုင်ကြောင်းကနဦးခမန်းချက်တွေအရာတွေ့ရပြီးအထူးသဖြင့်ဖျားပုံမြောင်းမြပသိမ်ခရိုင်တွေမှာမုန်တိုင်းအဖျားခတ်နိုင်တယ်လို့យေတာထားပါတယ်။အဲဒီနောက်မြဝကျွန်းမအနောက်တောင်ပိုင်းအစွန်းဒေသကိုရိုက်ခတ်ပြီးတော့အိန္ဒိယနိုင်ငံဘက်ကိုဥတီရွေလျားသွားမယ်လို့လည်းခန့်မှန်းထားပါတယ်။အိန္ဒိယကလာတဲ့သတင်းတွေမှာတော့ကလကတာမြို့ရဲ့ကီလိုမီတာ1000လောက်အကွာမှာရှိတဲ့အကွာမှာတိုက်ခတ်နေတဲ့မုန်တိုင်းကဒီသတင်းဘက်ကကျင်းပမဲ့ဟိန္ဒူဘာသာဝင်တွေရဲ့ဒေဝါလီပွဲတော်ကိုထိခိုက်နိုင်တယ်လို့ဖော်ပြကြပါတယ်ရှင်။